အခုလိုကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုအမျိုးသမီးဆိုင်ရာစာတစ်စောင်ပေးပို့ခဲ့တာနဲ့ပတ်သက်ပြီး88မျိုးဆက်ကျောင်းသူတူဖြစ်တဲ့မန်နီမိုလိုင်ကအခုလိုရှင်းပြပါတယ်
။ကျွန်တော်တို့ဒီအမျိုးသမီးစံဖက်ခံရတာ၊နိုင်ကျင်ခံထားရတာ၊အခွင့်အရေးချိုးဖောက်ခံရတာတွေအတွက်စာတင်ထားတယ်။အဲ့ဒီအတွက်ကျွန်တော်တို့ဒီမှာနိုင်ငံကိုနိုင်ငံတကာကအမျိုးသမီးတွေကိုအမှန်တကယ်ကာကွယ်စောင့်ရှောက်ပေးနိုင်မယ့်အဖွဲ့အစည်းတစ်ခုအမြန်လာရောက်ဖို့ကျွန်တော်တို့ဖိတ်ခေါ်ထားတဲ့စာပါ။
ပေးပို့ခဲ့တဲ့စာပါအကြောင်းအရာတွေနဲ့မြန်မာနိုင်ငံမှာနိုင်ငံရေးလှုပ်ရှားမှုကြောင့်အကြမ်းဖက်ဖိနှိပ်တိုက်ခိုက်ခံရတဲ့အမျိုးသမီးကိစ္စရပ်တွေကိုလည်းဥပမာပေးဖော်ပြထားတဲ့အကြောင်းကိုမတ်နီမိုလိုင်ကအခုလိုဆက်လက်ရှင်းလင်းပြောပြပါတယ
်။စာပါအကြောင်းအရာကတော့ကျွန်တော်တို့ဒီနိုင်ငံမှာနိုင်ငံရေးလှုပ်ရှားသူအမျိုးသမီးများနောက်ကျင်းထောင်တွင်ရှိတဲ့အမျိုးသမီးများအနေနဲ့နေ့စဉ်နဲ့အမျှဒုက္ခတွေရောက်နေတဲ့အတွက်ဒါကိုအဲဗတ်မလိုက်ပဲကိုယ်တိုင်မျက်မြင်ကိုယ်တိုင်လာစောင့်ရှောက်ပေးနိုင်မယ့်အဖွဲ့အစည်းတည်းရဲ့အများဆုံးလာရောက်နိုင်မှုထပ်ပြီးပန်ကြားပါပါ။အဲဒီမှာနမူနာအားဖြင့်ကျွန်တော်တို့မမကြီးမှာခန်းစားနေရတဲ့နိုင်ငံရေးနဲ့ပတ်သက်တဲ့အမျိုးသမီးတွေရဲ့အကြောင်းကိုဖော်ပြထားပါတယ်။အများဆုံးကျွန်တော်တို့၅ယောက်ကိုနမူနာဖော်ပြပေးထားတယ်။ငွေကြေးဖုန်းတော်ဒီအကြောင်းမှာလာရောက်တဲ့ကိုနေတဲ့အခါဘုန်းကြီးအကြောင်းဝင်ရောက်စီးနင်းနေတဲ့ဖန်ခံရတဲ့အမျိုးသမီးလေးနှစ်ယောက်ကိုအနာဘိုင်းကနေပြီးတော့မဟုတ်တဲ့နေရာဖုန်းကြီးရဲ့နည်းရဆိုးနေထိုင်ပါလေဆိုပြီးတော့အာရမချောင်းကျက်ထွက်ဆူခိုင်းထားတာအဲ့တော့အဲ့ဒီမိန်ကလေးကိုပြန်လွတ်လိုက်တယ်ဆိုပြီးတော့အခုထိအဲ့မိန်ကလေးကအိမ်ကမရောက်သေးတာယင်နောက်တစ်ခါကိုဝင်ကြီးနဲ့အိမ်ဆိုင်ချောင်းအတွင်းမှာဖေးကူတာဆောက်ရှောက်မှုအထူးလိုအပ်နေတဲ့မမေမီဦးကြောင့်နောက်ပြီးတော့တောင်ငူမျိုးနယ်ရဲစခန်းမှာဆန္ဒပြမှုနဲ့ပတ်သက်ပြီးတော့ကျယ်မျိုးနယ်ခရိုင်ရဲမှုတွေကိုယ်တိုင်ကအကြမ်းဖက်နဲ့ရိုက်နှက်နှိပ်စက်ခဲ့တဲ့အမျိုးသမီးတော်ညွညွကြီးဆိုတဲ့တယောက်ကြောင့်နောက် NLD ဖွဲ့ဝင်မန္တလေးတိုင်းကတိုင်းစီရဲမှုတော်ဝင်များနဲ့1998ခုနှစ်ထဲကပုံမှန်5ညနေပြီးတော့ဖန်ဆန်ထားပြီးတော့ခုနှစ်ထောင်တည်းပြည့်သွားပေမဲ့အခုချိန်ထိရှင်းနှစ်ကျော်လာတဲ့အချိန်ထိပြန်မလွတ်လာသေးတဲ့ဒေါက်တာတော်မေဝင်းရဲ့အကြောင်းကိုဥပမာပြောပြထားတယ်
။အလားတူဖိနှိပ်တိုက်ခတ်ခံရတဲ့အမျိုးသမီးတွေရဲ့အကြောင်းကိုလည်းဖော်ထုတ်တင်ပြနိုင်ဖို့ဒီစာထဲမှာတောင်းဆိုဖော်ပြထားတဲ့အကြောင်းကိုလည်းအခုလိုဆက်လက်ပြောဆိုပါရစေ။
အဲ့ဒီလိုမျိုးတက်တဲ့အခိုင်အမာတွေအပြင်ကိုနောက်ထပ်စုံစမ်းပြီးတော့တရားဥပဒေမှောက်ကိုရောက်ပို့ရမယ်စစ်အာဏာရှင်တွေရဲ့ဆိုးသွဲရှုံ့ညစ်တဲ့အမှုတွေများစွာရှိသေးတယ်။အဲ့ဒီအမှုတွေအားလုံးအတွက်လည်းကျွန်တော်တို့နိုင်ငံမှာစုံစမ်းစစ်ဆေးအဖွဲ့တစ်ခုအများကြီးလိုအပ်နေတယ်ဆိုတဲ့အကြောင်းနောက်ပြီးတော့တင်းရှောင်နေရစေအမျိုးသမီးတွေရဲ့ဒုက္ခအဲ့ဒီအမျိုးသမီးတွေရဲ့အမျိုးသမီးတွေရဲ့လုံခြုံရေးနဲ့အနေအထားတွေအတွက်အမျိုးသမီးကိုယ်ကြီးဆောက်ဆောင်ရေးအဖွဲ့အများဆုံးလိုအပ်နေရဆိုတာကိုကဘာကိုတင်ပြပြီးတော့အဲ့ဒီအဖွဲ့အများဆုံးလာရောက်နိုင်ဖို့ကျွန်တော်တို့ထင်ထောင်ပတ်ကြားထားတဲ့စာဖြစ်ပါတယ်
။အဲမြန်မာနိုင်ငံရေးနဲ့ဒီမိုကရေစီအရေးလှုပ်ရှားသူအမျိုးသမီးများအဖွဲ့ကနေပြီးတော့အခုလိုစာပေးပို့ခဲ့တာအပြင်ဆက်လက်ဆောင်ရွက်မဲ့ကိစ္စရပ်အခြေအနေအချို့နဲ့ပတ်သက်ပြီးတော့လည်း88မျိုးဆက်ကျောင်းသူတူဖြစ်တဲ့မန်နီလာသိန်းကအခုလိုရှင်းပြပါတယ်
။ November လ25ရက်နေ့တပတ်အမျိုးသမီးများအကြမ်းဖက်မှုပပျောက်ရေးနေ့မအစာပြုပြီးတော့ဒီဇင်ဘာလ10ရက်နေ့လူအခွင့်အရေးနေ့အထိကျမတို့တွေဟာဒေါအောင်ဆန်းစုကျင်နဲ့မြန်မာနိုင်ငံရဲ့အရေးကိုစိတ်ပါဝင်စားစွာမိမိနိုင်ငံရေးရဲ့အရေးကိုတက်ကြစွာလှုပ်ဆောင်ခဲ့သူအမျိုးသမီးနိုင်ငံရေးသမားများအားလုံးလွတ်မြောက်ဖို့အတွက်ကိုကျမတို့ဟာတောင်းဆိုသွားမှာဖြစ်ပါတယ
်။အခုလိုအမျိုးသမီးအရေးချိုးဖောက်ဆောင်ရွက်မှုတွေမှာမြန်မာပြည်တွင်းကအမျိုးသမီးဒုအနေနဲ့လဲပူးပေါင်းပါဝင်ကြဖို့မန်နီလာသိန်းကအခုလိုတိုက်တွန်းပြောကြားပါတယ်။
ကျမအနေနဲ့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးများအားလုံးကိုအထူးမေတ္တာရက်ခံချင်တာကတော့မိမိရဲ့အခွင့်အရေးမိမိကိုယ်တိုင်အကာအကွယ်မဲ့နေတာတွေမိမိကိုယ်တိုင်နှုံချုံမှုမဲ့နေတာတွေမိမိကိုယ်တိုင်လူအခွင့်အရေးတွေဆုံးရှုံးနေတဲ့အရာတွေအားလုံးကိုမကြောက်မရွံ့ပဲမိမိအရေးကိုမိမိကိုယ်တိုင်တောင်းဆိုနိုင်တဲ့သတိတွေမွေးပြီးတော့ကျမတို့နဲ့အတူလက်တွဲပါဝင်ကြဖို့လေကျမအနေနဲ့မေတ္တာရက်ခံချင်ပါတယ်ကျမတို့တွေဟာအခုချိန်မှာမြန်မာနိုင်ငံမှာရှိတဲ့အခက်ခဲတက်တဲ့နဲ့တုံနေရတယ်ကျမမြန်မာလူမှုတွေရဲ့ကိုစားမြန်မာမျိုးသမီးတွေအားလုံးရဲ့ကိုစားကျမတို့တွေဟာလှုပ်ဆောင်နေခြင်းဖြစ်ပါတယ
်မန်နီလာသိန်းပြောဆိုသွားတာပါ